ဆီယာနာတိမ်မှုကိုဆန့်ကျင်နေတဲ့လှုပ်ရှားမှုကြီးကိုတညီတညွတ်ထဲဖြစ်ဖို့ရေရှည်ခိုင်မာတဲ့ဒီမိုကရေစီစနစ်ရရှိဖို့ NUG အမျိုးသားညီညွတ်ရေးအစိုးရခေါင်းဆောင်တွေရဲ့တာဝန်ဟာအရေးပါကြောင်းအမေရိကန်အထက်လွှတ်တော်လူနည်းစုခေါင်းဆောင် Republican ဝါရီလွှတ်တော်အမတ် Mitch McConnell ကပြောကြားလိုက်ပါတယ်။ American ပြည်ထောင်စု Washington DC အခြေစိုက် The Heritage Foundation ကဗုဒ္ဓဘုရင့်ကပြုလုပ်တဲ့ NUG အမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်တွေနဲ့ Video Conference ဆွေးနွေးပွဲမှာသူကပြောဆိုခဲ့တာဖြစ်ပါတယ်။ NUG အစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်နဲ့နိုင်ငံတကာအထူးကိုယ်စားလှယ်ဦးထင်လင်းအောင်တို့ပါဝင်တဲ့ American လွှတ်တော်အမတ်တွေနဲ့ Video Conference ဆွေးနွေးပွဲမှာ Republican အထက်လွှတ်တော်အမတ် Mitch McConnell ကမြန်မာပြည်သူတွေရဲ့ဒီမိုကရေစီစနစ်အပေါ်တန်တိတ်ထန်ခိုင်မာမှုကိုအခုလိုပြောသွားပါတယ်။
But today Burma's oppressors face a new and
increasing ဒီနေ့ကမြန်မာပြည်မှာဖိနှိပ်တဲ့သူတွေရင်ဆိုင်နေရတာကတော့သူ့နိုင်ငံသားတွေကြားရှိလာနေတဲ့အားတက်ဖွဲ့ကောင်းတဲ့အင်အားတစ်ခုကိုရင်ဆိုင်နေရတာပါနိုင်ငံတကာတိုင်ဝမ်ကတော့မြန်မာပြည်သူတွေရဲ့နောက်ကွယ်ကနေတပေါင်းစည်းလည်းဖြစ်ဖို့နှိမ့်ခွင်းနေရတာမှသူတို့တွေကတိုင်းပြည်ရဲ့အနေဆိုင်ဆုံးတိုင်းရင်းသားခွဲပြားမှုတွေကိုကုစားနိုင်တဲ့အလားအလာရှိတဲ့အကြောင်းပြသကြပါတယ်စစ်ကောင်စီရဲ့တရေပေါ်ကြမှုလူကြီးလူငယ်မျိုးတပ်ဖြတ်မှုတွေနဲ့ပြရာတလန်တန်တလန်သူတို့ရဲ့ရေစံတန်းနေနဲ့လွတ်လပ်မှုပေါ်တန်တိတ်တန်ခံမှမှုတွေကိုမြန်မာပြည်သူတွေပြသကြပါတယ်
။ဒါ့အပြင် NUG ရဲ့အခမ်းကဏ္ဍနဲ့ပတ်သက်လို့လည်းသူကအခုလိုသုံးသပ်သွားပါတယ
်။ Turning widespread opposition to the military coup into united support for
NUG အမျိုးသားညီညွတ်ရေးဆိုရခေါင်းဆောင်နေအနေနဲ့မြန်မာပြည်သူတွေရဲ့ရှေ့မှောက်အရေးကြီးတဲ့တာဝန်ကိုထမ်းဆောင်ရဖို့ရှိလာပါလိမ့်မယ်။မြန်မာပြည်သူအားလုံးအတွက်ရရှိတည်ရခံရတဲ့ဒီမိုကရေစီစနစ်ရဖို့စစ်တပ်ရဲ့အာဏာသိမ်းမှုပေါ်ကြေကြေပြန့်ပြန့်ဆန့်ကျင်မှုတွေကိုတင်းကြီးတညွတ်ထလှုပ်ရှားမှုဖြစ်နေပြောင်းလဲရမှာဖြစ်ပါတယ်မြန်မာစီးပွားရေးဖွဲ့စည်းပုံခြေကဥ်တွေနဲ့လွန်ကျွေးဆိုင်ရာဖွဲ့စည်းစတဲ့အချင်းကြားမြင့်စွာကလေးကပြုရင်ပြောင်းလဲဖို့လိုနေတာလေအမြန်ဆုံးအကောင့်ထဲပေါ်ရမှာဖြစ်ပါတယ်အမျိုးသားပြန်လည်ညှားစီးကသာဒီမိုကရေစီနဂတ်ကိုဦးတည်မဲ့တခုတည်းသောလမ်းကြောင်းမှန်ဖြစ်တယ်ဆိုတော့ပြသရမှာလည်းဖြစ်ပါတယ်
မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရအဖွဲ့နဲ့အနီးကပ်ဆက်သွယ်ဆောင်ရွက်ခဲ့တယ်လို့လည်းအထက်လွှတ်တော်အမတ် Mitch McConnell ကပြောပါတယ်
I've been in close touch with the Biden administration on Burma discussing how
ကျွန်တော်နေမြန်မာပြည်နဲ့ပတ်သက်လို့ဘိုင်ဒန်အစိုးရနဲ့အနီးကပ်ပူးပေါင်းဆောင်နေပါတယ်စစ်ကောင်းဆောင်တွေပေါ်ပြစ်မှတ်ထားပိတ်ဆို့မှုတွေချမှတ်နေချိန်မှာသူတို့ကိုဘလို့ဆန့်ကျင်တဲ့နည်းလမ်းတွေအကောင်းဆုံးဖြစ်နိုင်မလဲအာဏာသိမ်းစစ်ကောင်းဆောင်တွေရဲ့ဝင်ငွေတွေကိုတရက်ထိခိုက်နေတဲ့ပို့ကုန်လမ်းစဉ်တွေကိုပိတ်ပင်မှုစတာတွေကိုဘိုင်ဒန်အစိုးရနဲ့လည်းဆွေးနွေးဖြစ်ပါတယ်
ဒါ့အပြင်ဘိုင်ဒန်အစိုးရအနေနဲ့အလျင်မြန်တုံ့ပြန်မှုသူ့အနေနဲ့အားပေးခဲ့တယ်လို့လည်းပြောပါရယ်အခုဆိုရင်စစ်ကောင်စီဟာတရုတ်ရုရှားအီရန်မြောက်ကိုရီးယားဗင်နီဇွဲလာကျူဘာစီးရီးယားစတဲ့အာဏာရှင်အစိုးရနိုင်ငံတွေစီးရင်မှပါနေပြီးစီးရီးအရာအတင်းကျပ်ဆုံးထိန်းချုပ်ရမယ့်နိုင်ငံတွေထဲမှာရှိနေတယ်လို့သူကဆိုပါရယ်ဒါအပြင်ထင်ရှားတဲ့မြန်မာစစ်ဗိုလ်ချုပ်တွေနဲ့သူတို့ရဲ့စီးပွားရေးကုမ္ပဏီတွေကိုလည်းအမေရိကန်ပြည်ထောင်စုကအရေးယူပိတ်ဆို့ထားကြောင်းလဲ Mitch McConnell ကပြောပါရယ်။တစ်ဖက်မှာလည်းကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာအပေါ်လက်နက်ရောင်းချမှုကိုပိတ်ပင်နေထိရောက်ပြီးပုံမပြင်းထန်တဲ့အရေးယူမှုတွေချမှတ်ဆောင်ရွက်ဖို့မြန်မာပြည်သူတွေကစောင့်မျှော်နေတဲ့အကြောင်းလဲသူကပြောသွားပါရယ်။ဒါပေမဲ့တရုတ်နဲ့ရုရှားကလုံခြုံရေးကောင်စီမှာမြန်မာအပေါ်အရေးယူရေးကိစ္စတားဆီးနေတာတရုတ်ကအိမ်နီးချင်းကောင်းမပီတာစတာတွေဟာကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုပဲကြည့်နေကြတာဖြစ်တယ်လို့ Mitch McConnell ကပြင်းပြင်းထန်ထန်ဝေဖန်ပြောဆိုသွားပါရယ်။ဒီတော့အတွင်းမှာပဲအမျိုးသားညီညွတ်ရေး NUG အစိုးရရဲ့ချက်သမရနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဦးလင်းတန်ကိုချက်သမရနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနကလက်ခံအတိမတ်ပြုဂုဏ်ယူကြောင်းမေလ24ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါရယ်။ဒီလိုအတိမတ်ပြုတာဟာအမျိုးသားညီညွတ်ရေးအစိုးရရဲ့ကိုယ်စားလှယ်ကိုနိုင်ငံတကာကပထမဆုံးအတိမတ်ပြုတာလည်းဖြစ်ပါရယ်ရှင်။